American ဒုသမ္မတကမလာ Harris ဟာလာမယ့်သမ္မတရွေးကောက်ပွဲမှာ Democrat Party ဒုသမ္မတလောင်းအဖြစ်သူနဲ့တူရှင်ပြိုင်မဲ့သူကိုရွေးချယ်ဖို့ရာထားခံရသူ၃ဦးကိုတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်။နိုဝင်ဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတလောင်း Donald Trump နဲ့ဒုသမ္မတလောင်း Ohio ပြည်နယ်အထက်လွှတ်တော်အမတ်J.D. Vance တို့နဲ့ရှင်ပြိုင်မဲ့ Democratic Party ဒုသမ္မတလောင်းတယောက်ကိုမကြခင်ရွေးချယ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz, Pennsylvania ပြည်နယ်အုပ်ချုပ်ရေးမှူး Josh Shapiro, Arizona ပြည်နယ်အထက်လွှတ်တော်အမတ် Matt Kelly တို့ကို Washington D.C. ကဒုသမ္မတအိမ်တော်မှာမနေ့ကပဲတွေ့ဆုံခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနေ့ကလည်းဒုသမ္မတလောင်းဖြစ်ရာထားခံရသူတည်ယူပို့ဆောင်ရေးဝန်ကြီး Pete ဒူဂျက်ဒတ်နဲ့တွေ့ဆုံခဲ့ပါတယ်ဒူသမရာလောင်းဖြစ်ရွေးချယ်ဖို့စဉ်းစားခံရသူတွေထဲမှာ Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Prisaga နဲ့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear တို့လည်းပါဝင်ပါတယ်လူကိုယ်တိုင်တွေ့ဆုံပြီးတော့တွဲဖက်ညီတဲ့သူဖြစ်နိုင်မဖြစ်နိုင်အကဲခတ်ဖို့လည်းရွေးချယ်ထားကြောင်းကိုလည်းဒူသမရာ Harris ကလက်ထောက်တွေကိုပြောပါတယ်ဒီရက်ပိုင်းတွင်ဒူသမရာလောင်းကိုရွေးချယ်ပြီးတဲ့အခါရွေးကောက်ပွဲမှာထောက်ခံမှုရဖို့အကြိတ်နဲ့ရှင်ပြန်ရမည့်ပြည်နယ်တွေကိုစီယုံရေးခရီးအတူထွက်ဖို့စီစဉ်ထားတယ်လို့လည်းပါတီကတာဝန်ရှိသူတွေကပြောပါတယ်ရှင်